ပြီးခဲ့တဲ့27ရက်လကအစ်စ်ပြင်ဆင်ပြတ်ထန်းလိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရမြေလွတ်မြေရိုင်းတွေပေါ်မှာထွန်ရက်စိုက်ပျိုးနေကြသူတွေအနေနဲ့ဒီဥပဒေအသက်ဝင်ခြင်းကစလို့6လအတွင်းမှတ်ပုံတင်ကြရမှာဖြစ်လို့နောက်ဆုံးတတ်မှတ်ရက်နီးလာတာနဲ့အမျှသူတို့ရဲ့စိုက်ပျိုးမြေတွေဆုံးရှုံးရတော့မလားဆိုတာစိုးရိမ်နေကြပါတယ်။တတ်မှတ်ရက်အတွင်းမှတ်ပုံမတင်ဘူးဆိုရင်
ငွေတန်းနဲ့ထောင်တန်းချမှတ်ခံရမယ်ဆိုတဲ့ပြစ်ဒဏ်သတ်မှတ်ချက်တွေလည်းရှိနေတာဖြစ်ပါတယ်။တတ်မှတ်ရက်အတွင်းမှတ်ပုံမတင်ဘူးဆိုရင်
ไซปิ้วมีซ้องชุ่มနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါရယ်လက်ရှိမှာကချင်ပြည်နယ်ဟူကောင်းဒေသမှာမြေစည်ရင်ဥစည်းဌာနကမြေယာအချက်အလက်တွေကောက်ယူနေရတယ်ရှိပြီးဥပဒေပါအတိုင်းမြေလွတ်မြေရိုင်းကိုအသုံးချဖို့ပုံစံခုနှစ်နဲ့မှတ်ပုံတင်လျှောက်ထားရမယ်ဆိုတဲ့သတ်မှတ်ချက်ကိုတိုင်းရင်းသားဒေသတွေမှာတော့လက်မခံကြဘူးလို့မြန်မာနိုင်ငံတိုင်းရင်းသားတောင်သူများကွန်
တို့တိုင်းသားဒေသနဲ့နည်းနည်းကွေးလွဲမှုရှိနေတယ်ကျွန်တော်တိုင်းရင်းသားဒေသမှာကဒီမြေလွတ်မြေရန်ကမရှိဘူးဆိုတဲ့ရည်ချက်ဖြစ်ပါလေခလူကအထာနေတိုင်းရင်းသားများရဲ့စီမံခန့်ခွဲတဲ့မြေများဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့မြေလွတ်မြေရန်နဲ့ပတ်သက်ပြီးတော့မှဓမ္မဒရဲ့ဟိုစင်ညာစကားနဲ့ပတ်သက်ပြီးတော့မှအကောင့်တွေပေါ်ပြီးနေပါလိမ့်တင်လာမယ်ဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသအတိအကျကလည်းစဉ်တင်တွေ့ဆုံဖို့စောင့်နေပါလေ
ပြည်တွင်းစစ်ကြောင့်နေရာဆုံးခွာနေရတဲ့သူတွေပြည်ပမှာအလုံးလုံးနေတဲ့တိုင်းရင်းသားဒေသကသူတွေအတွက်နေရာပြန်ဖို့အမခံချက်မရှိသေးပဲမြေလွတ်မြေရန်ဥပဒေကိုအစိုးရကအကောင့်တွေဖော်မယ်ဆိုရင်ပြဿနာဟာပိုကြီးထွားလာနိုင်သလိုဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးမျှော်လင့်ချက်ကိုပါထိခိုက်နိုင်ရောမြေယာပြဿနာကူညီဆောင်ရွက်နေသူတွေကပြောပါရယ်ပြည်အောင်စုလွှတ်တော်မြေလွတ်မြေလက်မြေယာများစီမံခန့်ခွဲရေးဗဟုကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမယ်ဆိုရင်ဥပဒေပုံမှန်28ကာကြီအရာနှစ်နှစ်ထပ်မပိုးရဲ့ထောင်ဒဏ်နဲ့ဒဏ်ငွေ5သိန်းချမှတ်နိုင်တယ်ဆိုပြီးကော်မတီက2018အောက်တိုဘာ30မှာထုတ်ပြန်ထားပါရယ်မြေယာဥပဒေတွေကိုရေးဆွဲဖို့ဆိုရင်တိုင်းရင်းသားတွေရဲ့အတန်တွေကိုပါဝင်ထည့်သွင်းဖို့လိုကြောင်းတို့မီကွန်ရရဲ့ပြောရေးစုပ်ဝင်ရှိသူမိခမောကဗီဒီယိုကိုပြောပါရယ်
တွေ့ရင်မှုရယ်လဲတော်တော်ကြီးနေတာမဟုတ်ပြဿနာတွေကအခုလောလောဆယ်အဖြစ်နေပြီပါနော်တချို့ဆိုလို့ရှိရင်တရားစွဲခံတားရတဲ့တောင်းသူလဲဓမ္မတွေလည်းရှိရပါနော်အဲ့ဒါလည်းအများကြီးရှိနောက်ပြီးတော့ဒေတာခံကဒါအောက်ကဖွက်နေပါလဲနဲ့ဆိုရတာလုံးဝလုံးဝနားမထောင်ဘူးတို့ကဒါအောက်ရှိဆက်ပြီးတော့သားတယ်ပေါ့နော်ဒါဒီမူပေစီရဲ့အဆိုရလက်ထက်တဲ့ပါဒါဒီကခံနေကြလုံးဝနားမထောင်ဘူးဒေသခံတွေနဲ့လူချင်းသားကတော့ဒေသခံတွေအားလုံးရဲ့အတန်ကိုပါဝင်ရမယ်တိုင်းရင်းသားတွေကိုကိုးစားပြုတဲ့နေရာစနစ်ကြီးတစ်ခုဖြစ်ဖို့တော့ပေါ့နော်ပြောရမယ်ဆိုရင်ဒီအနာဂတ်ဒီဖက်ဒရယ်နေရာစနစ်တစ်ခုကြီးပေါ်ပေါက်ဖို့တော့ပေါ့နော်မှတကယ်အဲ့လိုတော့
မြေလွတ်မြေရိုင်းလို့အစိုးရသတ်မှတ်ထားတဲ့ပမာဏကစုစုပေါင်း54တန်ကျော်ရှိပါတယ်။အစိုးရအစက်ဆက်ကမြေလွတ်မြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်ထုတ်ပြန်ပြီးကင်တွယ်ခဲ့တာဖြစ်ပြီး2012ရောက်မှဥပဒေထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကိုပဲ NLD အစိုးရလက်ထက်2018စက်တင်ဘာ17ရက်မှာပြည်ထောင်သတ်မှတ်ချက်ကြီးထည့်သွင်းပြင်ဆင်ထုတ်ပြန်ခဲ့ပြီး6လအတွင်းမှာမြေအသုံးချခွင့်လျှောက်ထားရမယ်လို့ဆိုပါတယ်။အစိုးရရဲ့မြေယာဥပဒေမှာမြေရိုးဖက်လာမြေယာပိုင်ဆိုင်မှုကိုအကောက်အွယ်ပေးနိုင်မယ့်အချက်အလက်တွေထည့်သွင်းစဉ်းစားတဲ့ကြောင်းအမေရိကန်သမ္မတကြီးစကော့မာစီယယ်က2018ဒီဇင်ဘာကချင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။အစိုးရသတ်မှတ်ထားတဲ့6လတာကာလကုန်ဆုံးရဖြစ်တဲ့မတ်လ17ရက်မှာပဲတိုင်းရင်းသားမြေယာကွန်ရက်19ခုကရန်ကုန်အော်ကစ်ဟိုတယ်မှာတင်းစားရှင်းလင်းပွဲတစ်ခုကိုစုပေါင်းလို့သွားဖို့ရှိကြောင်းဒုမီကွန်ရက်ကပြောပါတယ်။